ရှခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်ကမ္ဘာ့ဗန်အနေနဲ့မြန်မာနိုင်ငံကိုကူညီထောက်ပံ့ပေးနေတာတွေရပ်ဆိုင်းမယ်ဆိုတဲ့သတင်းဟာမှန်မှန်ကန်ပဲအကူအညီတွေဆက်လက်ပေးသွားဖို့ရှိတယ်လို့ကမ္ဘာ့ဗန်ဖက်က VOA ကိုပြောပါတယ်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးနဲ့စီးပွားရေးကျုပ်ပြင်ကြောင်းလည်ရေးအတွက်ကမ္ဘာ့ဗန်အနေနဲ့ဆက်လက်ကူညီသွားမှာဖြစ်တယ်လို့ကမ္ဘာ့ဗန်ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဒုဥက္ကဋ္ဌဟာလည်းမကြာခင်မြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်
ဒီနေ့ဒီနိုင်ငံကိုရောက်ရှိခဲ့တဲ့ကမ္ဘာ့ဗန်ဥက္ကဋ္ဌကမြန်မာနိုင်ငံကိုလာမယ့်စီမံကိန်းတွေမှာငွေကြေးထောက်ပံ့တာတွေရပ်ဆိုင်းဖို့ပြောကြားခဲ့တယ်လို့ဘင်္ဂလားဒေ့သတင်းစာတောင်ဖြစ်တဲ့အင်ဒီပန်ဒန့်ရေးသားချက်ဟာမမှန်ကန်ပဲအကူအညီတွေဆက်လက်ပေးသွားမှာဖြစ်တယ်လို့ကမ္ဘာ့ဗန်ဘက်ကတုံ့ပြန်လိုက်တာပါလက်ရှိမှာအကူအညီပေးနေတဲ့လုပ်ငန်းတွေကိုကောင်တယ်ပေါ်နေပြီးဖွံ့ဖြိုးရေးအတွက်ပြုပြင်ပြောင်းလဲမှုတွေကိုလည်းဆက်လက်အကူအညီပေးသွားမယ်လို့မြန်မာနိုင်ငံဆိုင်ရာကမ္ဘာ့ဗန်ပြန်ကြားရေးတာဝန်ခံကိုကျော်စိုးလင်းကအခုလိုပြောပါတယ
်ကျွန်တော်တို့ဒီမြန်မာနိုင်ငံရုံးအနေနဲ့ကတော့တစ်ဖက်နိုင်ငံမှာပြောတဲ့တစ်ဖက်နိုင်ငံတစ်ဖက်သတင်းမီဒီယာပေါ့နော်ဒါတို့ဘင်္ဂလားဒေ့နိုင်ငံကပြောတဲ့ဟာပေါ့မှာတော့ကျွန်တော်တို့ဘာမှမချက်တော့မချလို့ပါဘူးဒါပေမဲ့ကျွန်တော်တို့ဘက်ကဒီမှာအဓိကဘာကိုပြောချင်လဲဆိုတော့ကျွန်တော်လောလောဆယ်ဒီမှာရှိနေပြီးသားလုပ်နေလုပ်ငန်းကိုကောင်းတဲ့ပုံစံကြီးရလုပ်ငန်းတွေရတယ်တူရတယ်ဆိုတော့အကုန်လုံးကတော့လေပတ်နေပါတယ်လို့ဟောဆောင်ရနေပါတယ်ကျွန်တော်တက်ဆိုင်နဲ့တက်ဆိုင်နဲ့ဌာနဆိုင်ရာဒီဒီဝန်ကြီးဌာနဒီဒီနဲ့ပေါ့နော်ဆိုတော့အဲ့ဒါတွေကလည်းဆက်လက်ပြီးတော့မှဆောင်ရနေပါတယ်ဆိုတော့ကမ္ဘာ့ဗန်အနေနဲ့ကတော့ဒီကမ္ဘာပြည်ရဲ့ဒီကွန်မြူရေးနောက်ကြီးပွားရေးပြုရင်ပြောင်းလဲရေးလုပ်ငန်းတွေမှာလည်းဆက်လက်ပြီးတော့မှကူညီသွားမယ်ဆိုတာကိုကျွန်တော်ဒီနေ့ထုတ်ပြန်ထားတာပါ
ဒီအပိုင်းမှာလည်းကမ္ဘာ့ဗန်ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဒုဥက္ကဋ္ဌဗစ်တိုးရီးယားကွာလာကမြန်မာနိုင်ငံကို၈ရက်ကနေ၁၀ရက်ထိ၃ရက်ကြာလာရောက်မှဖြစ်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိရလို့ကမ္ဘာ့ဗန်ဘက်ကသတင်းထုတ်ပြန်ထားပါတယ်ဗစ်တိုးရီးယားကွာလာဟာရခိုင်ပြည်သားမှာအစိုးရကဆောင်ရွက်နေတဲ့လုပ်ငန်းတွေကိုတန်ဖိုးကူညီသွားဖို့ဆွေးနွေးမှာဖြစ်တယ်လို့လည်းကိုကျော်စိုးလင်းကဆက်ပြောပါတယ်
ရှေ့ဆက်ပြီးတော့မှမြန်မာနိုင်ငံကိုမြန်မာနိုင်ငံရဲ့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေပေါ်မှာကမ္ဘာ့ဗန်အနေနဲ့ဘယ်လိုမျိုးပံ့ပိုးဆောင်ရွက်သွားမလဲဆိုတာကိုအဓိကဆွေးနွေးကြမှာပါ။အဲဒီမှာရေးကြီးတဲ့ချက်ကတော့ဒီရခိုင်ပေါ့နော်ရခိုင်ဒေသမှာလည်းစိုင်းပြည်နယ်မှာလည်းဒီငင်းငယ်ရေးတန်တဲ့ဒီဆောက်ဖို့နောက်ပြောဒီနယ်ဒီမတူညီတဲ့လူမှုတိုင်ဝမ်နေသားထဲမှာပို့ပြီးတော့မှဒီညီညွတ်များတာပြီးတော့တခါတာဖြစ်တဲ့ဒီလူပေါင်းစည်းရေးအခြေအနေတွေပေါ်ထွန်းလာဖို့အတွက်ကိုဒီနိုင်ငံတော်ဆိုကလည်းဆောင်ရွက်နေတာရှိတယ်။အဲဒီဆောင်ပန်းနေတဲ့လုပ်ငန်းတွေပေါ်မှာကမ္ဘာ့ဗန်အနေနဲ့ဘယ်လိုမျိုးပံ့ပိုးကူညီသွားမလဲဆိုတာရောအဓိကဆွေးနွေးကြမှာပေါ့နော
်ကမ္ဘာ့ဗန်ဟာ1988ခုနှစ်ကနိုင်ငံတွေဖြစ်ပေါ်နေတဲ့အရေးကြီးအောင်ကူညီထောက်ပံ့ပေးတာတွေကိုနှစ်ပေါင်း20ကျော်ရပ်ဆိုင်ခဲ့ပြီးနောက်မှာတော့52ခုနှစ်ဥတိစိန်စိုးဝါတဲ့တက်လာတဲ့အခါမှာကူညီထောက်ပံ့တာတွေကိုပြန်လည်စတင်ခဲ့ပါတယ်ကမ္ဘာ့ဗန်ဟာ52ခုနှစ်ကစပြီးလက်ရှိအချိန်ထိအမေရိကန်ဒေါ်လာ10,000နဲ့ညီမျှတဲ့နှစ်ရှည်ချင်းငွေနဲ့ကူညီထောက်ပံ့ပေးနေရတယ်ဖြစ်ပါတယ်ခင်ဗျာ